ဒီဦးဇင်းတို့စာမျက်နှာ82နှစ်နော်စာမျက်နှာ82နှစ်ထိတောင်ငွေဓာစသည်လက်နက်များကိုကင်ပြီးတရားမနာကောင်းပုံနော်တရားတော်နာယူသည့်ယောဂဝေဒနာတစုံတရားမရှိကျမ်းမာသူဖြစ်လျင်လက်ဖြင့်ထီးကိုကင်လျက်မဆောင်ဘဲဖြစ်စီဆောင်းမိုးလျက်ဖြစ်စီတရားမနာယူကောင်းပါတဲ့နော်တရားနာယူတော့မြင်ဆိုလျင်ထီးကိုမြေပေါ်မှာမြေပေါ်၌ဖြစ်စေပေါင်ပေါ်၌ဖြစ်စေခြားထားပြီးလက်ဖြင့်မထီမကင်ပဲလုံးဝလွတ်ထားမှသာလျင်တရားကိုနာယူကောင်း၏ထီးဆောင်ထားမှမဟုတ်ဘူးပေါ့နော်ဟိုယောဂါရှိလို့အရန်နေပူလို့မခံနိုင်လို့ထီးဆောင်ထားတာကရတယ်တာမန်ဘာမှလည်းယောဂါတစုံတရာမရှိဘူးနေလည်းမပူမိုးလည်းမရွာပဲနဲ့ထီးဆောင်ထားတယ်တချို့ထီးမဆောင်ထားဘူးထီးကိုလက်ကကင်ထားတယ်အဲ့လိုဆိုရင်ဥစလို့တရားနာလို့မရအောင်လူမှာပြစ်ရှိတာမဟုတ်ဘူးเนาะဒါယဟန်မှာပြစ်မရှိတာအဲ့တော့ယဟန်နဲ့ပြစ်မရှိအောင်ကိုယ်ချောင်မွေးဖို့အတွက်ကိုဒါသင်တန်းပေးရတဲ့သဘောအဲ့တော့ထီးကင်ထားတဲ့လူကိုတရားဟောခွင့်မရှိဘူးအဲ့တော့ဦးဇင်းတို့ကဒကာကြီးထီးချလိုက်ပါလို့ပြန်ပြောရမှာဦးဇင်းတွေဘကလည်းเนาะဒကာမကြီးထီးကိုအောက်မှာချထားလိုက်ပါလို့ပြောရမှာအဲ့တော့ဆောင်းထားမှာမဟုတ်အဲ့တော့ထီးဆောင်းထားရင်လည်းမဟောကောင်းဘူးလက်မှာချိတ်ထားလက်မှာကင်ထားရင်လည်းမဟောကောင်းပါဘူးပေါ့เนาะအဲ့တော့အောက်ကိုချထားမှာတမောခဏထိုင်နေတဲ့ခါမှာပေါင်ပေါင်မှတင်ထားလည်းရတယ်အဲ့တော့အဲ့လိုမျိုးဆိုရင်တရားဟောလို့ရပြီပေါ့မယုံမသေးတဲ့သဘောပါတဲ့အတွက်ကြောင့်ပေါ့မိမိထီကိုမိမိကိုအင်္ဂါတစုံတစ်ခုနဲ့ထိနေတော့လဲမိမိလက်ဖြင့်မထိမကင်ပဲထားနေခြင်းဖြင့်၎င်းသူတစ်ပါးကမိမိကောင်းပေါ်သို့ဆောင်းမိုးပေးထားခြင်းအဖြစ်၎င်းတရားကိုနာယူကောင်းပါ၏ကိုကိုယ်တိုင်ဆောင်းတာတော့မဟုတ်ဘူးသူများနောက်ကဆောင်းပေးလို့ကိုကလောက်ရှိပြီးနာတာရတယ်နော်အဓိကလက်နဲ့ကင်ခြင်းဆောင်းခြင်းမရှိဖို့ပေါ့အဓိကအဲ့ဒါပဲအဲ့တော့လက်နဲ့မကင်ထားရဘူးအောက်မှာချတာပေါင်ပေါင်မှတင်ထားရတယ်နော်အဲ့ဒါဆိုရင်တို့တရားဟောလို့ရတယ်အဓိကတော့လက်နဲ့ကင်ထားခြင်းမရှိဘူးစာထဲမှာကသူကနာစတ္တပါဏိတာအာဂိလနတဓမ္မံဒိဋ္ဌာမိတိခကရဏီယာကြောင့်ပြောတာ။စတ္တပါဏိတာဆိုတာလက်၌ထိရှိသူအားလို့ပြောတာ။လက်၌ထိရှိတဲ့သူအားတရားမဟောရလို့ဒီလိုဥပဒေရှိတယ်။အဲကြောင့်ဆောင်းသည်ဖြစ်စေမဆောင်းသည်ဖြစ်စေလက်ထဲမှာထိရှိနေတယ်ဆိုရင်မဟောရဘူး။အဲတော့ထိကိုချထားရနော်။ထိတခုလည်းလာဆိုမဟုတ်တောင်ဝေးလည်းပါတယ်။ထို့ပြင်တောင်ဝေးကိုလည်းကိုင်းလျက်လဲတရားတော်ကိုမနာယူကောအကဲတရားနာလို့လည်းမိမိလက်၌ကိုင်းဆောင်ထားသောဒုက္ခကို၎င်းတောင်ဝေးကို၎င်းလက်မှချထားလျက်သာတရားကိုနာယူကောင်း၏အဲ့တိုင်းပဲနော်တချို့ဒကာကြီးတွေဒကာမကြီးတောင်ဝေးသုံးတဲ့ဒကာကြီးဒကာမကြီးတွေကြတော့သတိထားစီရပေါ့တောင်ဝေးကိုဒါချပြီးခါမှတရားနာနော်အဲ့တော့တောင်ဝေးကိုတနည်းမှာထောင်ထားပေါ့လက်ထဲမှာတော့မထားနိုင်ပေါ့နော်ယောဂဝိညာဉ်အရင်ခန်းစားရတယ်ပေါ့နော်ခန်းစားနေရတော့မကျဲမမှသူများသည်သာဒုတ်တောင်ဝေးကိုကိုင်လေတရားနာယူကောင်း၏ဒုံမရှိမဖြစ်နိုင်ဘူးဘလို့မှဒုံမပါလို့မရတဲ့အနေထားဖြစ်နေရင်တော့ဒုတ်ကိုအားပြုရတယ်ဆိုရင်တော့ဒုတ်ကိုဆောင်ထားလို့ရတယ်ပေါ့ဒုတ်မပါပဲလဲရရဆိုရင်လည်းဒုတ်ကိုလွတ်ထားလို့ရတယ်ပေါ့နော်အဲ့တော့ဒုတ်ပါမှဖြစ်မဲ့လူမျိုးဆိုရင်တော့ရပါတယ်ရွှင်ချက်ပေါ့ဤနိုင်ဒုတ်တောင်ဝေးတို့ဟူသည်၄တောင်အတိုင်းရှည်ရှိသောဒုတ်တောင်ဝေးကိုဆိုလိုသည်၄တောင်အောက်တို့သောဒုတ်တောင်ဝေးနှင့်ထိုထက်ရှည်သောဒုတ်တောင်ဝေးကိုကန်၍ထားကန်၍ကတရားကိုနာယူကောင်းပါ၏ဝီနီးဆိုတာအဲ့ဒါပဲလောပဲလေဥပဒေပဲသူကသူ့ဘောင်ထဲကလွတ်သွားရင်ဒါရသွားပြီနော်ဘာပြောလို့လဲဆိုတော့သူက၄တောင်ကိုမှအစာပေထဲမှာဒုတ်လို့ခေါ်တယ်၄တောင်တည်းပို့သွားရင်လည်းဒုတ်လို့မခေါ်ဘူး၄တောင်အောက်တိုးသွားရင်လည်းဒုတ်မခေါ်ဘူးဆိုတော့တချို့သူပြောပါပါအရှင်မြတ်အတူတူပဲလေလို့ပြောပါပဲနော်တိုးတိုးရှိရှိဒုတ်ဟာတူပဲမလားလို့ပြောပါဒါပေမဲ့ဥပဒေကသူက၄တောင်ကိုပဲဒုတ်လို့သတ်မှတ်တာ၄တောင်တော့ကျော်သွားခိုင်းရင်ဒုတ်လို့မခေါ်ဘူး၄တောင်အောက်တိုးခိုင်းလည်းဒုတ်မခေါ်ဘူးအဲ့ဒါယဟန်တော်တွေဒုတ်ကင်ပဲဆိုလို့ရှိရင်သူကတမုတိယူပါသေးတယ်ခွင့်ပြုချက်ရယူပါသေးတယ်အဲ့ဒီ၄တောင်လောက်ရှိတဲ့ဒုတ်ကိုကင်ပဲဆိုလို့ရှိရင်တန်ဃာတွေကကမ္ဘာစာဖတ်ပြီးခွင့်ပြုမှကင်ရတာကင်ရှင်တဲ့ကင်လို့မပြောထုတ်ကိုသူကအဲ့တော့သူ့ထဲတူသွားခင်ကင်လို့ရတယ်ရှည်သွားရင်လည်းကင်လို့ရတယ်ဒုတ်မဟုတ်တဲ့အတွက်ကြောင့်ဒုတ်စင်းထဲမှာမပါဘူးအဲဒုတ်ကိုသူက၄တောင်ပဲတတ်မှတ်ထားတာအဲကြောင့်၄တောင်ရှိတဲ့ဒုတ်ကိုယဟန်တပါးဆရာတော်တပါးစီကင်မယ်ဆိုရင်တမုတိယူရမယ်ဒီဆရာတော်ဒီဒုတ်မပါဘဲနဲ့ရက်လို့မရပါဘူးနေလို့မရပါဘူးဒါကြောင့်ဒီဆရာတော်ကိုဒုတ်ကင်ကိုပြုပါဆိုတော့ခွင့်ပြုချက်တောင်းရတယ်အဲ့ဒီမှန်တယ်မျိုးအဲတော့မဟုတ်ဘူးဆိုရင်သူတို့အာဘက်တင်နေပေါ့နော်အဲကြောင့်၄တောင်အောက်တိုတဲ့ဒုတ်ရှည်တဲ့ဒုတ်ဆိုရင်ဒုတ်လို့မခေါ်ဘူးကင်လို့ရတယ်အဲကြောင့်ဒကာရမတွေလည်း၄တောင်အောက်တိုတဲ့ဒုတ်၄တောင်ရှည်တဲ့ဒုတ်ကင်လို့ရှိရင်တော့တရားဟောလို့ရတယ်၄တောင်တိတိရှိတဲ့ဒုတ်ကိုဆိုတော့တရားမဟောရဘူးပေါ့ထို့ပြင်လည်းတရားနာသူသည်တရားတော်ကိုနာယူသောအခါကျမ်းမာလျက်ဓာတန်လျက်လှံတင်းပုတ်တနက်စသောလက်နက်တို့ကိုကင်ဆောင်လျက်တရားတော်ကိုမနာယူကောင်းဓာစသည်တို့ကိုလက်ဖြင့်မကင်ဘဲပခုံးဖြင့်လွှဲထား၍ကတရားကိုနာယူကောင်း၏ဒါလည်းဝီနီးပဲတချို့ကပြောတယ်ရှင်မြတ်လက်မကင်ထားတာနဲ့ခါးရွှတ်တာဘာထူးသေးလဲချက်ပြောတယ်ဟုတ်ဝီနီးမှာကလက်မပဲပြောတာခါမပါဘူးနော်ပါတဲ့တိုင်းပဲဆုံးဖြတ်ရတယ်ဝီနီးဆိုတာကလေအတူတူပဲလို့ဒီလိုသဘောကြီးတော့မပြောနဲ့လေဥပဒေကဥပဒေပဲပေါ့နော်သူဥပဒေထဲမှာမပါရင်ဒါလွတ်တာပဲအဲ့တော့ဘုရားကလက်မှရှိရင်ဒါလက်နဲ့ဒီလက်မှရှိရင်ဟောနဲ့လို့ပြောတာအဲ့တော့လက်မှမထားဘူးခါမှထိုးထားမယ်ဓာတွေကိုနောက်ကျော